ိုရိုင်းထွက်ဆိုချက်ပေးခဲ့တဲ့ဦးထွန်းခင်ကတော့အရင်စစ်ဆိုးရလက်ထက်1990ခုနှစ်တွေတဝိုက်ကသူကိုယ်တိုင်နိုင်ငံသားအဖြစ်ပိတ်ပင်ခံခဲ့ရတာဖိနှိပ်ခံခဲ့ရတဲ့ကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုတရားရုံးမှာတင်ပြခဲ့တယ်လို့ VOA ကပြောပါတယ်။ဒါအပြင်တရားလိုအဖြစ်အမှုဖွင့်ထားတဲ့မြန်မာရိုဟင်ဂျာအဖွဲ့အစည်းနဲ့2019ခုနှစ်ကရိုဟင်ဂျာရွာတွေကိုနယ်မြေရှင်းလင်းရေးဆိုပြီးစစ်တပ်ကအင်အားသုံးဖိနှိပ်ခဲ့တဲ့အခြေအနေတွေကိုလည်းတင်ပြခဲ့ကြောင်းဦးထွန်းခင်ကအခုလိုပြောပါတယ
်။ရွာပေါင်း380မီးရှို့ခဲ့ပြီးတော့အထူးသဖြင့်တူလာတူလီမုံနူရွာကိုဒါပြင်းရွာပြီးတော့ကျူးပြင်းဆိုတော့ဒီလိုရွာတွေရောတခြားရွာတွေအများကြီးပါပေါ့နော်ရိုဟင်ဂျာအမျိုးသမီးတွေကအများကြီးမတင်ကျင်ခဲ့တာတို့ထောင်ပေါင်းများစွာရိုဟင်ဂျာအမျိုးသမီးတွေကိုမတင်ကျင်ခဲ့တဲ့ပြီးတော့ရိုဟင်ဂျာယောက်ျားလေးတွေကိုဆိုရင်လေလီပြီးတတ်ဖြတ်ခဲ့တယ်ရိုဟင်ဂျာကလေးငယ်တွေကိုအရှင်လက်လက်မိရှို့ခဲ့တယ်ပြီးတော့ရိုဟင်ဂျာလူကြီးပိုင်းရိုဟင်ဂျာတွေဆိုရင်အများကြီးအိမ်ထဲမှာမီးလောင်တဲ့အချိန်မှာအိမ်ထဲကနေပြေးမရတော့သူတို့ကိုထွက်ခွေမပေးဘဲနဲ့အရှင်လက်လက်မီးရှို့ခဲ့တာတွေပါဒီအဲ့ဒါတွေကိုကျွန်တော်တေးသေးရှာရှာအသေးစိတ်ကိုကျွန်တော်တွက်ဆုပ်ခဲ့ပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးမှာပထမဆုံးသက်သေဖြစ်တဲ့ဦးထွန်းခင်ရဲ့ထွက်ဆိုချက်တွေဟာအလွန်အရေးကြီးကြောင်းမြန်မာရိုဟင်ဂျာအဖွဲ့အစိုးရရှိနေသောမတ်စ်ကင်ထာနာက VOA ကိုပြောပါတယ်ဒီထွက်ဆိုချက်ပေးတဲ့အချိန်ဟာတော်တော်လေးကိုအရေးကြီးပါတယ်။ဘာကြောင့်လဲဆိုရင်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ရမှာတသက်အဖြစ်ပထမဆုံးထွက်ဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်အရန်လဲအရေးကြီးပါတယ်။ဦးထွန်းခင်ထွက်ဆိုချက်ပေးတဲ့အချိန်ဟာတနာရီခွဲလောက်ကြာပါတယ်။နောက်ပြီးသူထွက်ဆိုချက်ပေးသမျှကိုတရားရုံးကမှတ်တမ်းတင်ထားပါတယ်လို့မစ္စတာကင်တာနာကပြောသွားတာပါ။ဒါအပြင်စစ်ကောင်းဆောင်တွေပေါ်ဆွဲဆူထားတဲ့ရိုဟင်ဂျာအတိုင်းဝိုင်းပေါ်ကျူးလွန်တဲ့ပြစ်မှုတွေနဲ့ပတ်သက်လို့အာဂျင်တီးနားတရားရုံးကလက်ခံစစ်ဆေးနေတဲ့အလားအလာမှာလည်းမျှော်လင့်ချက်တွေအများကြီးရှိနေကြောင်းမစ္စတာကင်တာနာကပြောပါတယ
်
တကယ်တော့ဒီအမှုကိုအယူခံတရားရုံးကစုံစမ်းစစ်ဆေးအမှုဖွင့်ဖို့ဆုံးဖြတ်ပြီးရက်အနည်းငယ်ကြာမှအခုလိုတတ်သိထွက်ဆိုချက်ပေးဖို့ဆင့်ခေါ်ခဲ့တာဖြစ်ပါတယ်ဒါကြောင့်အာဂျင်တီးနားတရားရုံးကဒီအမှုကိုတော်တော်ကိုမြ мян ဆန်ဆန်ကင်တွယ်နေတယ်လို့ကျွန်တော်မြင်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာပြစ်မှုကျူးလွန်နေဆိုတဲ့အထောက်အထားတွေပိုးပြရဖို့သူတို့စူဆောင်းနေတယ်လို့လည်းတရားရုံးကကျွန်တော်တို့ကိုပြောပါတယ်။ဒါကြောင့်တရားရုံးကဆုံးဖြတ်ချက်ချဖို့အချိန်ကြာမယ်လို့ကျွန်တော်မထင်ပါဘူး။မဝေးတော့တဲ့အနာဂတ်မှာတရားရုံးဘက်ကခိုင်မာတဲ့ဆုံးဖြတ်ချက်ရဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါ။အာဂျင်တီးနားတရားရုံးမှာဖွင့်ထားတဲ့အမှုအတွက်သူတို့တင်ပြထားတဲ့အဓိကတရားခံအမည်စင်းတွေတဲ့အရင်ဆုံးစတင်စစ်ဆေးမဲ့သူတွေထဲမှာလက်ရှိစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းဗိုလ်ချုပ်အောင်ကျော်စောဗိုလ်ချုပ်မောင်မောင်စုတပ်မဟာ33ကဗိုလ်မှူးချုပ်အောင်အောင်တပ်မ69ကဗိုလ်မှူးချုပ်တန်းဦးတို့ပါဝင်တယ်လို့ဦးထွန်းခင်ကပြောပါတယ်ဒါ့အပြင် WIWM လို့ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်တရားအဖွဲ့ကနေမြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေနဲ့ပတ်သက်လို့စုဆောင်းထားတဲ့အချက်လက်တွေကိုအာဂျင်တီးနားတရားရုံးကိုပံ့ပိုးပေးသွားဖို့ရှိကြောင်းလည်းဦးထွန်းခင်ကပြောပါတယ်။ဒါကြောင့် WIWM ကပေးမဲ့အချက်လက်တွေနဲ့အတူသူတို့တရားစွဲဆိုထားတဲ့အမှုမှာနောက်ထပ်စစ်ဖက်တာဝန်ရှိသူတွေရဲ့အမည်စင်းတွေကိုဆက်ပြီးထည့်သွင်းသွားဖို့ရှိတယ်လို့လည်းသူကဆိုပါတယ်။ဒါအပြင်စစ်ကောင်စီရဲ့အကြမ်းဖက်နှိမ်နင်းမှုလုပ်ရက်တွေဟာသူတို့ဆွဲထားတဲ့အမှုတွေအတွက်တပ်သေးတွေဖြစ်ပုံမှုခိုင်မာစေကြောင်းလဲဦးထွန်းခင်ကပြောပါတယ
်ဒီအမှုကကျွန်တော်တို့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့အမှရဆွဲထားပေမဲ့တကယ်တမ်းကအခုပိုပြီးအားကောင်းတာတခုကကြတော့ဒီစစ်တပ်က2020 February 1ရက်နေ့နောက်ပိုင်းမှာကျွန်တော်တို့နိုင်ငံမှာအခုဆိုရင်စစ်တပ်ကိုစစ်တပ်အာဏာသိမ်းမှုကိုစန္ဒပြနေတဲ့ကျွန်တော်တို့ညီငယ်ညီမငယ်တွေရဲ့ပြီးတော့ PDF ပြီးတော့တခြားဒီစစ်အာဏာသိမ်းကိုစစ်အာဏာသိမ်းမှုကိုစန္ဒပြပြီးတော့ protester တွေပေါ့နော်စစ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့လူတွေကိုဒီညဖဲလိုက်မနဲ့ပြမနဲ့ဒီညဖဲပြီးတော့နောက်နေ့မနဲ့အလောင်းပို့လိုက်ဒီလိုဟာတွေကလေသူတို့ကတည်တည်တွေလေးရထားတယ်အဲ့ဒီအတွက်ဒီ case ကတော်တော်လေးအားကောင်းတဲ့အနေအထားမှာရှိတယ်
ရိုဟင်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုဆိုတဲ့ဆွဲချက်ကိုကုလသမဂ္ဂတရားရုံး ICJ က2019ခုနှစ်ခရဲကလက်ခံစစ်ဆေးနေတာဖြစ်ပေမဲ့အခုအမှုကတော့နိုင်ငံအနေနဲ့ရင်ဆိုင်ရတာမဟုတ်ဘဲရိုဟင်ဂျာတွေအပေါ်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိသူတဦးချင်းစီကိုတရားစွဲတာဖြစ်တယ်လို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် This case in Argentina is the first case where
Argentina မှာစွဲထားတဲ့အမှုကတော့တာဝန်ရှိသူတဦးချင်းစီကိုတရားရုံးကနေအပြစ်ပေးဆုံးဖြတ်နိုင်တဲ့ပထမဆုံးအမှုဖြစ်ပြီးတော့မြန်မာနိုင်ငံတွင်ပြစ်မှုကျူးလွန်မှုမှာတာဝန်ရှိတဲ့သူတွေကိုဖမ်းဆီးဖို့အမိန့်ချမှတ်နိုင်ပါတယ်။ဒါမှမဟုတ်နိုင်ငံတကာရဲတပ်ဖွဲ့ကနေဖမ်းဝရန်ထုတ်ပြီးတော့ပြင်ပနိုင်ငံထွက်တဲ့ခီးစင်တွေမှာဖမ်းဆီးဖို့အမိန့်ပေးနိုင်ပါတယ်။ဒါမှမဟုတ်ရော်ကြေးပေးဖို့ဒါမှမဟုတ်ဒီချက်အလုံးကိုကြခံဖို့အမိန့်ပေးနိုင်ပါတယ်။ဒါကြောင့်လူသားတို့ပေါ်ကျူးလွန်တဲ့ပြစ်မှုသို့မဟုတ်လူမျိုးတုံးတက်ပြတ်မှုသို့မဟုတ်လူတက်မှုညှဉ်းပန်းနှိပ်စက်မှုသို့မဟုတ်အခြားဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုစတာတွေဖြစ်ပွားခဲ့တယ်လို့အာဂျင်တီးနားတရားရုံးကတွေးရှိခဲ့မယ်ဆိုရင်ကျူးလွန်ခံရသူတွေအတွက်နောက်ဆုံးမှာတော့တရားမျှတမှုစတင်ရရှိတော့မှာဖြစ်ပါတယ်လို့ပြောသွားတာပါအခုလိုအာဂျင်တီးနားတရားရုံးကအမှုကိုစတင်စုံစမ်းစစ်ဆေးနေတာနဲ့ပတ်သက်လို့မြန်မာစစ်တပ်ကတရားဝင်သဘောထားတုံ့ပြန်တာမရှိသေးပေမဲ့2019ခုနှစ်ကရိုဟင်ဂျာတွေကနေအမှုကိုစတင်ရှောက်ထားချိန်မှာတော့သူတို့ဘက်ကခုခံခြေပါဖို့မရှိကြောင်းမြန်မာစစ်တပ်ကအရင်ကပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံကြောင်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားခဲ့ပေမဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကတော့ရိုဟင်ဂျာဆိုတာကိုအတိအမှတ်ပြကြောင်းနဲ့သူတို့အတွက်တရားမျှတမှုရရှိရေးဆောင်ရွက်သွားမှာဖြစ်ကြောင်းလည်းကြေညာထားပါတယ်ရှင်